ဆီးရီးယားတနိုင်ငံလုံးအပြစ်ခတ်ရဲစဲရေးကိုအစိုးရတပ်ဖွဲ့တွေကတောက်ကြန်နေမှာစတင်လိုက်နိုင်မယ်လို့ဆီးရီးယားကကြေညာလိုက်ပါတယ်။အရင်ကရပူးတဲ့အပြစ်ရဲ့သဘောတူညီချက်တွေလို့ပဲအခုသဘောတူညီချက်မှာလဲဆီးရီးယားစစ်တပ်နဲ့တပုံအုပ်စုတွေပဲအကျုံးဝင်ပြီးတော့ IS အစွန်းရောက်လို့စစ်သွေးကြွအုပ်စုတွေမပါပါဘူး။ဆီးရီးယားသမ္မတဘာရှာအယ်အစတ်ကိုထောက်ခံတဲ့ရုရှားနဲ့တပုံအုပ်စုကိုထောက်ခံတဲ့တူရကီနိုင်ငံတို့ကလည်းဒီအပြစ်ခတ်ရဲစဲရေးကိုသူတို့လိုက်နာမယ်လို့ကတိပြုကြပါတယ်။ဒီကိစ္စအတွက်ရုရှားနဲ့တူရကီနိုင်ငံတို့လွန်ခဲ့တဲ့သတင်းနှစ်ပတ်အတွင်းအပြင်းထန်စစ်ဆင်ညှိနှိုင်းခဲ့ကြတာပါ။ဒီလအစောပိုင်းတုန်းကလည်းအပြစ်ခတ်ရဲစဲရေးနဲ့အလက်ပုံမျိုးကဒုက္ခသည်တွေနဲ့တပုံတွေကိုရွှေ့ပြောင်းကဲထုတ်ရေးအတွက်သဘောတူညီချက်တရက်ကိုရုရှားနဲ့တူရကီကကြားဝင်စစ်ဆင်ပေးခဲ့ပါသေးတယ်။တူရကီနိုင်ငံသားရေးဝင်ကြီးမာဗလူကာဖူဆိုဂလူကလည်းရုရှားနိုင်ငံသားရဲ့ဝင်ကြီးစာဂေးလက်ဗရော့နဲ့ဒီသတင်းပတ်အတွင်းနှစ်ကြိမ်ဖုန်းဆက်စကားပြောခဲ့တယ်လို့တူရကီနိုင်ငံသားရဲ့ဌာနကပြောပါရယ်စီဗီအိုင်ပြည်တွင်းစစ်မှာရုရှားနဲ့တူရကီတို့ကတစ်ဖက်စီကိုထောက်ခံနေကြပေမဲ့လည်းပြည်ပခါကိုဖြည့်ရှင်းရေးမှာတနိုင်ငံစီရဲ့အရေးပါမှုကိုနှစ်ဖက်စလုံးကအသိမှတ်ပြုလာကြပြီလို့လေလာသူတွေကပြောပါရယ်